လာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရင်းမြစ်နိုင်ငံ Prepcat ကိုညင်းချင်းချင်းရေးရှည်ဖြစ်ရှာနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစဲကြဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကပထမဆုံးအဖြစ်ရှစ်လလယ်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတည်ငြိမ်ထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်
းကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ဘက်ကဆင့်လိုက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှု
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်အဖွဲ့ဒီကနေ့တွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းတဲ့အကြောင်းရခိုင်ပြည်နယ်ရန်ပင်းမြို့နယ်ကြောက်နီမော်ကြီးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တဲ့အပေါ်ပြန်လည်စီစစ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ကပြောပြပေးပါအောင်ရှင်။
ရင်းမြစ်နိုင်ငံမှာ၃နှစ်ကျော်ကြာတိုက်ခိုက်မှုတွေကိုငြင်းငြင်းချင်းချင်းနဲ့ရေရှည်အဖြစ်ရှာနေရင်ကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစဲရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထူးခိုဆယ်ရဲ့ဆွေဒင်နိုင်ငံကငြင်းငြင်းဆွေးနွေးပွဲအတွက်အားလုံးကအပြစ်ခတ်ရစဲပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းနဲ့ရပ်ပေါင်း30အချိန်ရမှာဖြစ်တဲ့အကြောင်းလည်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်တာပါ။သဆိုင်သူတွေအားလုံးအပြစ်ခတ်ရစဲပြီးကုလသမဂ္ဂထူးခိုဆယ်မာတင်ဂရစ်ဖစ်နဲ့တွေ့ဆုံဖို့မနေ့ကဝါရှင်တန်မှာဝန်ကြီးမက်တစ်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းကုလသမဂ္ဂထူးခိုဆယ်ရဲ့လုပ်ငန်းတွေကိုအားပေးကြဖို့နဲ့ငြင်းငြင်းဆွေးနွေးပွဲတွေကိုဥတီစေဖို့အပြစ်ခတ်ရစဲရေးလဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ဒီမနေ့ကမှကြုံတွေ့နေရတဲ့ပေးပတ်တွေကိုဖြေရှင်းနိုင်မှုနေဆက်ဒေသတွေမှာစစ်မဲ့ဆောင်တွေဖန်တီးနိုင်မှုလက်နက်ကြီးကိုနိုင်ငံတကာရဲ့ကြီးကြပ်မှုအောက်မှာထားရှိနိုင်မှုတွေအတွက်ယုံကြည်မှုတည်ဆောက်နိုင်အောင်ရှေ့လာတဲ့တတိယနိုင်ငံတစ်ခုခုမှာကုလသမဂ္ဂထူးခိုဆယ်ရဲ့ဆွေးနွေးမှုတွေမဲ့အစီအစဉ်မှာပါဝင်ရဖို့လဲဝန်ကြီးပွန်ပီယိုကတိုက်တွန်းပြောဆိုထားပါတယ်
ပါကစ္စတန်ဥပဒေအရတည်ထံအပြစ်ပေးနိုင်တဲ့အစ္စလမ်ဘာသာအပေါ်စော်ကားမှုဆွဲချက်နဲ့ခရစ်ယာန်အမျိုးသမီးတအုပ်အပေါ်ပြစ်ဒဏ်ချမှတ်ထားတာကိုပါကစ္စတန်တရားရုံးချုပ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပေးဖြတ်လိုက်ပါတယ်။ထူးထူးခြားခြားအခုလိုတရားစီရင်လိုက်တဲ့အပေါ်အစ္စလမ်ဘာသာရေးပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေဖြစ်လာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။ဒီစင်ချက်ဟာဆိုရင်အကျိုးသင့်အကြောင်းသင့်တန်တရာရှိစရာအထောက်ထားတွေတင်ပြဖို့လုံးဝဖြတ်ကက်ခဲ့တာလို့အေရှာဘီဘီရဲ့အမှုအပေါ်တရားရုံးချုပ်ကစီရင်ချက်ချခဲ့တာပါ2009ခုနှစ်မှာပထမဆုံးဖမ်းခံခဲ့ပြီးခဲ့ချိန်ကလေးကထောင်ချခံထားတဲ့ဘီဘီကတော့သူကြားခဲ့တာကိုမယုံနိုင်အောင်ဖြစ်ရကြောင်းနဲ့တကယ်ပဲထောင်ကနေလွတ်ပေးမှလားဆိုပြီးတရားရုံးချုပ်တရားစီရင်ချက်အပြီးထောင်ထဲကနေ AFP ကိုတယ်လီဖုန်းနဲ့ပြောကြားခဲ့ပါတယ်အစ္စလာမ်ရဲ့အဖွဲ့အစည်းအများအပြားကတော့တရားရုံးချုပ်တရားစီရင်ချက်ကိုပေးချပါတယ်။ဒီထဲကတစ်ဖွဲ့ဖြစ်တဲ့ပါကစ္စတန်ကာကွယ်ရေးကောင်စီကတော့သူတို့နီးသူတို့ဟန်နဲ့ဖြည့်ရှင်းမယ်လို့ကြေညာပါတယ်။အစ္စလာမ်ဘာသာရေးကိုစော်ကားသူဘီဘီကိုအခွင့်အရေးရတာနဲ့နေရာမရွေးတပ်ပစ်ဖို့မီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာပြောဆိုထားတာပါ။မြို့တော်အစ္စလာမဘတ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်။တရားရုံးချုပ်နဲ့တခြားအရေးကြီးနေရာတွေကိုကာကွယ်ဖို့ပြည်သူစစ်တပ်ဖွဲ့တွေကိုလည်းချထားပါတယ်။ကြီးညာချက်ထွက်လာပြီးမှတော့တရားသူကြီးတွေအတွက်ကိုလည်းလုံခြုံရေးကိုထပ်ပြီးအားဖြည့်ထားပါတယ်ရှင်
။ American ပြည်သူစုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့မှာပြီးခဲ့တဲ့စနေနေ့ကသနတ်သမားတဦးလက်ချက်နဲ့ဝတ်ပြုသူ12ဦးသေဆုံးခဲ့ရတဲ့ Tree of Life ဂျူပြားကျောင်းကိုသမ္မတကတော်မယ်လနီယာနဲ့တူတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ဟာ COE ခီးစဉ်တွေပြန်လည်စတင်လိုက်ပါတယ်။သမ္မတနဲ့သမ္မတကတော်တို့မနေ့ကဂျူပြားကျောင်းကိုတွားရောက်ရမှာတော့ဂျူဘာသာဝင်သမက်ဖြစ်သူ Jared Kushner နဲ့အတူလက်ထပ်ပြီးနောက်ဂျူဘာသာကိုကူးပြောင်းခဲ့တဲ့သမီးဖြစ်သူ Ivanka Trump တို့လည်းလိုက်ပါသွားခဲ့ကြတာပါ။သမ္မတနဲ့သမ္မတကတော်တို့ကတော့တည်ဆုံသွားသူ၁၁ယောက်ကိုအောက်မေကွန်ပျူတာအနေနဲ့ဖျားကျောင်းအပြင်ဘက်ကဂျူဘာသာဝင်တွေထွက်မြက်ထားတဲ့ David J. 12ခုမှာဂျူဘာသာရေးထုံးတမ်းအစဉ်လာရကြောက်တုံး12ခုကိုတစ်ခုချင်းစီတင်ပေးခဲ့ကြပါတယ်။ သမဏထွန်းလာတာမသိတော်ဘူးလို့ကန့်ကွက်ကြသူတချို့ကလည်းဖျားကြောင်ဤစုဝေးဆန္ဒပြခဲ့ကြတာပါလူပြူကြီးဆိုးရေးဝါဒီအမျိုးသားရေးဝါဒီတွေကိုအခိုင်အမာဆန့်ကျင်ရှုတ်ချမှုတွေမလုံးမချင်းပစ်စွတ်မျိုးကဂျူးဖျားကြောင်ကိုမလာသင့်ဘူးဆိုပြီးဆန္ဒပြသူတွေအပြင်နိုင်ငံရေးသမားတချို့နဲ့ဂျူးဘာသာဝင်ခေါင်းဆောင်တချို့ကလည်းပြောဆိုထားကြပါတယ်ပြကတ်မှုတွင်တည်ဆုံးသူ၁၁ယောက်ထဲကတယောက်ကိုတော့ပထမဆုံးအဖြစ်နဲ့မနေ့တုန်းကပဲတကြိုခဲ့ကြပါတယ်
နေရရင်နိုင်ငံတွေကနေရွှေပြောင်းဝင်ရောက်သူတွေကိုထွက်ခွာသွားစေတဲ့အကြောင်းချက်တွေကိုရှင်းချပြီးဒီပိုင်းနဲ့မှာပဲနေရရင်တွေကနေမဖြစ်မနေထွက်ခွာရသူတွေအတွေ့ဘေးကင်းလုံခြုံမှုရှိရှိနဲ့ဝန်ဆောင်မှုတွေရရှိရေးကမ္ဘာတဝန်းသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဟန်ဂရီနိုင်ငံတို့ဤသူလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဩစတြီးယားကဒီကနေ့ဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းကုလသမဂ္ဂဥဆောင်မှုနဲ့ဆက်ဆက်ညှိနှိုင်းခဲ့ကြတဲ့မဖြစ်မနေလိုက်နာစရာမလိုတဲ့ဘေးကင်းလုံခြုံတည်ငြိမ်တဲ့ပုံမှန်ရွှေပြောင်းအခြေချမှုဆိုင်ရာကမ္ဘာတဝန်းသဘောတူညီချက်ကိုအတည်ပြုဖို့လာမယ့်ဒီဇင်ဘာလအစောပိုင်းမော်ရိုကိုနိုင်ငံမှာနိုင်ငံကမ္ဘာတဝန်းစုစည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုအပေါ်ချင်းချောက်မှုဖြစ်နိုင်တယ်လို့တရားဝင်နဲ့တရားမဝင်ရွှေပြောင်းမှုကြားခြားနာထားချက်ကိုလည်းမေးမိန်သွားစေနိုင်တဲ့အပေါ်ဩစတြီးယားအစိုးရဘက်ကစိုးရိမ်တဲ့အကြောင်းဝန်ကြီးချုပ်ဆီဗက်စတင်ကတ်စ်ကပြောဆိုခဲ့ပါတယ်။ရွှေပြောင်းအခြေချမှုကလူအခွင့်အရေးမဟုတ်သလိုလူအခွင့်အရေးအဖြစ်လည်းမလုပ်သင့်ဘူးလို့ဒုတိယဝန်ကြီးချုပ်ဟိန်းခရစ်စတန်ကလည်းပြောဆိုပါတယ်။ကမ္ဘာလုံးဆိုင်ရာရွှေပြောင်းအခြေချမှုသဘောတူညီချက်အပေါ်ဟန်ဂေရီနိုင်ငံကလည်းစိုးရိမ်ကြောင်းပြောဆိုထားတာပါ။ဒီသဘောတူညီချက်ဟာဆိုရင်အမျိုးသားအကျိုးစီးပွားနဲ့ဆန့်ကျင်ဘက်ဖြစ်တယ်လို့ပြောဆိုပြီးသဘောတူညီချက်မှာပါဝင်မှာမဟုတ်တဲ့အကြောင်းပြီးခဲ့တဲ့ဇူလိုင်လအတွင်းကြေညာထားတာဖြစ်ပါတယ်
ဗီယူရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်ရှစ်လလယ်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြည်လည်လက်ခံမဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ရဲ့သဘောတူညီချက်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့တိုင်ပင်မှုလည်းမရှိတဲ့ကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric ကမနေ့ကပဲပြောဆိုလိုက်တာပ
ါ I think we can't stress enough that returns cannot be rushed or premature in the decision on whether or not for refugee
နေရပြန်ရေးစီစဉ်ကိုအရင်စလို့ဒါမှမဟုတ်အချိန်မတန်ခင်မစတင်တဲ့အကြောင်းနဲ့ပြန်သိမပြန်သိဆိုတာနဲ့ပြန်မဲ့အချိန်ကိုလည်းဒုက္ခသည်ကိုယ်တိုင်ကဆုံးဖြတ်ခွင့်ရှိဖို့လိုလိုလားလားနဲ့ဖြစ်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ UNHCR အနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေဟာဒုက္ခသည်တွေပြန်နိုင်လောက်အောင်အဆင်သင့်မဖြစ်သေးတဲ့အကြောင်းလည်းပြောဆိုသွားပါတယ်ကန်ဒီနမြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထက်ဖြစ်ခဲ့တဲ့ပရိပခတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရှစ်လလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဆရစ်ဟက်တိုမနေ့တုန်းကပဲကြေညာခဲ့ကြတာပါ။နေရပြန်ရေးအစီအစဉ်ပေါ်ဒုက္ခသည်တွေနဲ့ကုလသမဂ္ဂကစိုးရိမ်မခင်းတဲ့သဘောထားတွေပြောဆိုနေပေမဲ့မြန်မာဆိုရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချက်ထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့နေရပြန်မဲ့သူတွေအတွက်နေရထိုင်ရေးရတ္တိရေးအဆအဆပြင်ဆင်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကတော့ဒုက္ခသည်တွေနဲ့ဒီကနေ့ပဲတွားရောက်တွေ့ဆုံပြီးနေရပြန်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လည်းရှင်းလင်းပြောဆိုခဲ့ကြပါတယ်။
အာဖဂန်ချီထန်ရာရှိတွေလိုက်ပါလာတဲ့စစ်တပ်ရဟတ်ရင်တစင်းဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာနိုင်ငံအနောက်ပိုင်းဖရာပြည်နယ်တွင်ပြစ်ချခဲ့ပြီးရဟတ်ရင်ပေါ်မှာလိုက်ပါသွားတဲ့လူပေါင်းအနည်းဆုံး25ဦးသေဆုံးခဲ့ရပါတယ်။အီရန်နယ်စပ်အနီးဟရတ်ပြည်နယ်အနီးကတောင်ထုထက်တဲ့အာနာဒါရာခရိုင်ကနေရဟတ်ရင်ပြန်တက်ပြီးမကြခင်မှာပဲပြစ်ချခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။တည်ဆုံးသူတွေထဲမှာတော့အာဖဂန်နစ္စတန်အနောက်ပိုင်းဆိုင်ရာဒုတိယတပ်မှုနဲ့ဖရာပြည်နယ်ကောင်စီအကြီးအကဲတို့ပါဝင်တဲ့အကြောင်းပြောခွင့်ရနာဆီယာမီဟီရီကအတည်ပြုပါတယ်။ရာသီဥတုဆိုးဝါးတာကြောင့်ရဟတ်ရင်ပြစ်ကျရတာလို့လည်းသူကပြောပါတယ်။အာဖဂန်စစ်တပ်ရဲ့ရဟတ်ရင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကပြစ်ချခဲ့တာလို့တာလီဘန်ဘက်ကပြောဆိုပေမဲ့ဒီအပေါ်တီးခြားအတည်ပြုချက်တော့မရှိပါဘူး။တီးခြားဖြစ်ရတစ်ခုကတော့မြို့တော်ကာဘူးကအကြီးဆုံးထောင်ဘူးဝါမှာမနေ့အစောပိုင်းအသေးခံဘုံးခွဲတိုက်ခတ်ခံရတာကြောင့် အနည်းဆုံး6ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံတွင်ကတာလီဘန်တွေနဲ့တိုက်ခိုက်နေရတဲ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးလည်းအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကရှာရှာပါပါထုတ်ဖော်ပြောဆိုပါတယ်။ဒီနှစ်ဩဂုတ်နဲ့စက်တင်ဘာလအတွင်းအာဖဂန်တပ်ဖွဲ့ဝင်1000ကျော်အကြာဆုံးရှိခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့နောက်ပိုင်းမှာအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။
တောင်ဆူရန်တဘုံကောင်းဆောင်ရစ်မာချာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စစ်တမ်းသင်းမျိုးတော်ကိုပြန်ရောက်လာပါတယ်။ကာလာချာရှိနိုင်ငံရေးပြန်ပြတ်တူးဖြစ်ခဲ့တဲ့သမရဆာဗာကီယာကမတ်ခထလုတ်စီစဉ်တဲ့အခမ်းအနားကိုတက်ရောက်ဖို့တဘုံကောင်းဆောင်မာချာတောင်အာဖရိကနိုင်ငံကနေဒီနေ့ပဲဂျူဘားမျိုးတော်လေးစိတ်ကိုရောက်လာတာပါ။တောင်ဆူရန်နိုင်ငံက၅နှစ်နီးပါးကြာပြည်တွင်းစစ်အဆုံးသတ်နိုင်မှုရည်ရွယ်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆောက်ဖို့ပြီးခဲ့တဲ့စက်တင်ဘာလမှာပဲတဘုံကောင်းဆောင်နဲ့သမရတို့ကြားသဘောတူထားတာဖြစ်ပါတယ်။2011ခုနှစ်မှာဆူရန်နိုင်ငံကနေတောင်ဆူရန်နိုင်ငံဖြစ်လွတ်လပ်ရလာခဲ့ပြီးတော့တဘုံကောင်းဆောင်မာချာသမရခီယာအစိုးရမှဒုတိယသမရတူဖြစ်နေလဲတာဝန်ယူခဲ့တာပါ။ဒါပေမဲ့လည်းအာနာလွန်ဆွဲပွဲကနေနှစ်ဖက်ကောင်းဆောင်တွေကိုတစ္ဆာခံသူတွေကြားတိုက်ပွဲတွေလည်းနောက်ပိုင်းမှာပေါ်ပေါက်ခဲ့ကြတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေတနင်္လာနေ့မနက်ပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပဲပင်လယ်ထဲကိုပြက်ကျခဲ့ရတဲ့လေယာဉ်800နေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွေ့ရှိထားပြီလို့ယူဆရပါတယ်။ဘန်ခါဘယ်လီတွန်းကျွန်းကိုပြန်တန်းစဉ်ရေဒါကနေပျောက်သွားခဲ့တဲ့ Lion Air လေကြောင်းလှိုင်းရဲ့လေယာဉ်အမှတ် JT610 ရှိတဲ့နေရာကိုအတိအကျရထားပြီးလို့အခိုင်အမာယုံကြည်တဲ့အကြောင်းစစ်တပ်အကြီးအကဲဟာရီဂျာဂျန်တိုကဒီကနေ့ဗုဒ္ဓဦးနေမှာပြောပါတယ်။22မီတာရှိတဲ့အရာဝတ္ထုတစ်ခုကိုအင်္ဂါနေ့ညကရှာဖွေတွေ့ရှိတဲ့အကြောင်းရေတပ်အရာရှိကလည်းအင်ဒိုနီးရှားရုပ်သံကိုပြောဆိုထားပါတယ်။ပင်လယ်ကျမ်းပြင် area အခြေကြီးရဲ့ပုံရိပ်ကိုရယူနိုင်တဲ့ scan sonar နဲ့အသေးစိတ်ပုံရိပ်တွေရယူပြီးရင်တော့ဒီအရာဝတ္ထုကိုစစ်ဆေးဖို့ရင်းငုတ်သမားတွေဆစ်လွတ်မယ်လို့လည်းရေတပ်အရာရှိကပြောဆိုသွားပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိငင်ထိုက်တို့ပြောပြပေးခဲ့တာပါ။အခုလွှင့်နေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ Bangladesh နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားကြီးဝင်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ပြန်ပို့ရေးနိုဝင်ဘာလလယ်မှာစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားသဘောတူထားပေမဲ့အချိန်မတန်သေးဘူးလို့ယူဆတဲ့အကြောင်းကုလသမဂ္ဂဘက်ကပြောဆိုရတဲ့ပတ်သက်ပြီးမြန်မာနိုင်ငံသားကြီးဝင်ကြီးဌာနကအခုလိုတုံ့ပြန်ပြောဆိုတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတတိယအကြိမ်နေရဆွန့်ခွာသူတွေပြန်လည်လက်ခံရေးပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးကိုမနေ့ကဓကာမြို့မှာကျင်းပပြီးရိုဟင်ဂျာဒုက္ခသည်8000ကျော်တဲ့ကပထမတော့ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေနေရပြန်ဖို့အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရစတီဗင်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်ဘူးလို့ UNHCR ဘက်ကပြောဆိုထားတာပါမြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့မြန်မာနိုင်ငံအနေနဲ့ပြန်လည်လက်ခံရေးနဲ့နေရာချထားရေးလုပ်ငန်းစဉ်အောင်မြင်ဖို့ကအဓိကလို့ VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ဘက်ကဆင့်လိုက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှုတွေကကျွန်တော်တို့မလွတ်ခဲ့ပါဘူးအခုချိန်ထိလည်းဝေဖန်မှုတွေရှိနေပါတယ်နောက်တစ်ချိန်မှာကျွန်တော်တို့ဒီလက်ခံရေးလုပ်ငန်းစဉ်တွေအောင်မြင်သွားပြီးတဲ့အချိန်မှာလည်းဝေဖန်မှုတွေကရှိနေမှာပဲဆိုတာကျွန်တော်တို့ယုံကြည်တယ်ဘာလို့ဆိုဒီဝေဖန်ဖို့လုပ်နေတဲ့လူတွေကအများကြီးရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းအခုမဟုတ်အောင်လည်းရှိနေဦးမှာပဲတော့ကျွန်တော်တို့ဘက်ကအဓိကလုပ်တာတော့ဒီလူပြန်လဲလက်ခံရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေပြန်လဲနေရာချတာရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေအဓိကကိုကျွန်တော်တို့အာရုံစိုက်ပြီးလုပ်နေပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာကရိုဟင်ဂျာလို့ခေါ်နေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းညှင်းဆိုထားပါတယ် ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဟာဒက္ကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးလျက်ရှိပါတယ်။အခုဒုက္ခသည်တွေစတင်လက်ခံမဲ့အစည်းအဝေးဟာမြန်မာနိုင်ငံဘက်ကအတည်ပြုထားတဲ့ဒုက္ခသည်6000နဲ့က2600လောက်ကိုတတုပ်ပြီးတတုပ်လက်ခံဖို့သဘောတူတာဖြစ်တယ်လို့လည်းဦးစိုးဟန်ကဆိုပါတယ်
။ Repatriation process ကိုလုပ်နေတာကအဓိကအားဖြင့်ပေါ့နော်ကျွန်တော်တို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံ bilateral MOU နဲ့ကျွန်တော်တို့လုပ်နေတာပါကုလသမဂ္ဂဘက်ကလည်းကျွန်တော်တို့ကဒါဟိုဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်ဖို့ဆိုပြီးသူတို့ပြောရတာရှိပါတယ်ခင်ဗျဟုတ်ကျွန်တော်တို့ဘက်ကလည်းဒီလူတွေကိုပြန်ပြီးတော့လက်ခံနိုင်ဖို့ဒီဘက်မှာသူတို့ကိုပြန်လည်နေရာချထားရေးပြီးရင်သူတို့ရေးရှိနော်ဒီလူမှုဘဝပေါ့နော်လှုပ်ဘဝကြီးလှုပ်ကြိုင်စားတော့နိုင်အောင်ကျွန်တော်တို့ဒါဒီဥက္ကဋ္ဌကျွန်တော်တို့ဘက်မှာချိုးပန်းဆောင်ရွက်နေတာရှိပါတယ်။သို့တော်လည်းကျွန်တော်တို့ဘက်ကဒီလိုဆောင်ရွက်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ကျွန်တော်တို့ပို့လာတဲ့စည်ရင်းတွေပေါ့နော်။ဒီလို verify လုပ်ပြီးတာကျွန်တော်တို့ဘက်မှာနေထိုင်တာမှန်ကန်တဲ့လူစည်တွေပို့လာကြပြီ။အဲ့ဒါတွေကကျွန်တော်တို့စပြီးပို့လာတာကဒီနှစ်မတ်လောက်တည်းကစပြီးဒီဖြစ်လို့ရတဲ့စည်ရင်းလိုက်ကျွန်တော်တို့ပို့လာတာ18တုပ်လောက်ရှိပြီပေါ့နော်။အဲ့တော့အခုလက်ရှိနောက်ဆုံးနေထိုင်ရဆိုရင်တော့6000ကျော်ရှိတယ်။အခုအဲ့ဒီတည်းမှာကျွန်တော်ဘင်္ဂလားဒေ့ရှ်က2600ကိုသူပို့ပါမယ်ဆိုပြီးစပြီးတော့သူတို့ဟိုစပြောလာတာပေါ့နော်ဒါပြောလာတယ်အခုညနေနေသေးနေသားမှာရှိပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုဝင်ဘာလထဲမှာစပြီးပို့မယ်လို့ကျွန်တော်ပြောပါတယ်။သို့တော်လည်းဒါနှစ်ဖက်ညနေရအောင်မယ်ကျွန်တော်လက်တွေ့မှာရေးပြင်းအခြေအနေတွေပေါ့နော်။ဒီဒေသမှာလုပ်နေတဲ့လူတွေနဲ့အလုံးညနေတိုင်ပင်ပြီးမှကျွန်တော်တို့ဒါကိုသတ်မှတ်လို့ရမှာပါ။
ရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပါတယ်။ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးဒီတော်မောင်တော်ကကျေးရွာ23ရွာကိုစတင်မာလာမှာတစ်ချိန်အော်တိုဗာလာဇမ်းမှာတစ်ချိန်တွားရောက်လေလာမှုတွေလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးလွယ်ကူအဆင်ပြေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်နေထိုင်အသွားလာအဆင်ပြေအောင်အားလုံးအဆင်သင့်ဖြစ်အောင်စီစဉ်ထားတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနက VOA ကိုပြောဆိုထားပါတယ်ရှင်။
မမေခါတဲ့ရင်ပြပို့ထားတာပါအခုတစ်ဆက်တည်းမှာပဲဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြမကိုစလေအဖွဲ့ဒီကနေ့ဒုက္ခသည်စခန်းကိုတွားရခဲ့တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းကိုမြမကိုစလေအဖွဲ့ဒီကနေ့တွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းပါတယ်ဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာဖြစ်အသိမှတ်ပြည်ရေးနဲ့နိုင်ငံသားဖြစ်ရေးအပါအဝင်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ပါတယ်တစ်ချိန်တည်းမှာပဲဌာနပြန်ရေးအတွက်ဒုက္ခသည်တွေကြားမှာအကြီးအကျယ်စိုးရိမ်ချက်တွေရှိနေတယ်လို့လဲကုလသမဂ္ဂအကြီးအကဲတူကသတိပေးလိုက်ပါတယ်မတ်သိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းခဲ့ပါတယ်ဌာနပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးနေထိုင်စားသောက်ရေးအပါအဝင်မြန်မာဘက်ကအစီအစဉ်တွေကိုရှင်းလင်းခဲ့တာပါဒုက္ခသည်တွေဘက်ကတော့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုမလားဆိုတာကိုမေးမြန်းခဲ့ကြတယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဥမောင်မောင်ကအခုလိုပြောပါတယ
်အဒီကမြန်မာဆိုတာကကောမဲဆိုလို့ဆိုရင်ဘာဆန်းနဲ့ကောမလဲကျွန်တော်တို့ရိုဟင်ဂျာအပင်မဲ့ပြည်စီမလားဒါမှမဟုတ်ရင်ကျွန်တော်တို့ဘင်္ဂါလီလောက်ခေါ်ကြမလားဒီဟာကိုအဒီကမြန်မာဆိုတာဆရာချင်ရ people လို့ပါတယ်ဆိုလို့ကျွန်တော်ဆရာတင်ပြတယ်နိုင်ငံကြရုံဝင်တဲ့ခါမှာလာလို့ဆိုကျွန်တော်တို့ဖုန်းပြမှုရလာလို့ဆိုမရှိဘူးဒါပေမဲ့သူတို့ကပြောထားတာကကျွန်တော်တို့ဒီအစ်စကျွန်တော်တို့ကအဲ့ဒီအတိုင်းနိုင်ငံရုံးကိုကျွန်တော်တို့စာဖူရာရှိတယ်ဒီအနီနိုင်ငံကြရုံဝင်တဲ့ခါမှာလာတဲ့ကိုကျွန်တော်တို့ကကိုယ်တိုင်ပြီးလိုက်တယ်ဒီစာကိုအဲ့ဒီစာတဲမှာလည်းပါတယ်အဲ့ဒီဟာအဲ့ဒီဟာသူတို့အဲ့ဒီမှာသွားပြီးတော့နိုင်ငံကြရုံဝင်တဲ့ခါမှာကနေသာသာဝင်ကြီးများနဲ့ဘောဟာဆိုရမ်းစင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာကချုံပြင်ချမယ်လို့ပြောတယ်
ဒါပြင်ရွှေချဒုက္ခသည်စခန်းကကိုယ်စားလှယ်တွေကရခိုင်ပြည်နယ်တဲကလက်ရှိဒုက္ခသည်စခန်းတွေကိုဖျက်သိမ်းပြီးစခန်းတွင်းကဒုက္ခသည်တွေနေရရင်းကိုပြန်နိုင်မဲ့အခြေအနေကိုလည်းစောင့်ကြည့်လို့တယ်လို့တင်ပြခဲ့တဲ့အကြောင်းကုတူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကပြောပါတယ်ကျွန
်တော်အဲ့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေပေါ့ဗျာဒီ IDB စခန်းအစစ်ချိန်မှာရှိတဲ့တခြားပေါ့ဆောင်မှာရှိတဲ့ကျောက်တော်မှာရှိတဲ့နေဘူးမှာရှိတဲ့အဲ့ဒီဒုက္ခသည်စခန်းတွေကိုပထမပိုင်းမှာဖျက်ဆီးပြီးတော့ကျွန်တော်မူလနိုင်ငံကိုရှာပေးမယ်ဆိုလို့ဆိုရင်ကျွန်တော်တို့က ကုတိုင်အဲ့ဒီဟာမင်းပြီးတော့ကျွန်တော်တို့ကိုခေါ်ကြရမလို့ကျွန်တော်ကုတိုင်ကုကြတကတဲ့အဲ့ဒီဘာမှဝင်တော့မှာဝင်ကြီးတော့ဒီမှာလာပြီးတော့နိုင်ငံတကာပြားကိုလည်းခင်ကြရမလို့ကျွန်တော်နဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့စုပေါင်းကြရဒီမှာအဲ့လိုအဟွာအတက်ခင်ကြရမလို့ကျွန်တော်တို့ကုတိုင်အမဆူရနဲ့အင်းနိုင်ပြီးတော့ကျွန်တော်ကုတိုင်ရဲ့အဲ့ဒီအားကိုလော်ပြီးမယ်ဆိုလို့ကျွန်တော်တို့ကကုစဘနဲ့ကုသွားမှာပါအဲ့လိုမျိုးကိုကျွန်တော်ဆရာချင်းကြားတ
ယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံပါဘူးဒါအပြင်နိုင်ငံသားဖြစ်ရဲ့အတွက်လည်းအခုချိန်ထိတော့ဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဒုက္ခသည်တွေဌာနပြန်ရေးပထမအထောက်စားဖို့မနစ်အင်္ဂါနေ့ကသဘောတူခဲ့ကြပါမယ်လို့လည်းဒုက္ခသည်တွေချမ်းမှာတော့အကြည့်အကျဲဆိုရင်ချက်တွေရှိနေတယ်လို့ကုလသမဂ္ဂစာနယ်ရိက္ခအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘက်စလေးကသတိပေးပါတယ
် But I can say very clearly from the people that I've talked to inside the camps that
ဒုက္ခသည်စခန်းထဲမှာလူတွေနဲ့တွေ့ဆုံမေးမြန်းခဲ့ရသလောက်ဆိုရင်တော့အများအပြားကဘေးကင်းလုံခြုံမှုရှိလို့ရှိရင်ပြန်ရင်နေကြတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမလားဆိုတာကတော့ကျွန်တော်လည်းမသိပါဘူးသူတို့နေရာမှာဝန်ခံစားကြည့်တော့ကျွန်တော်အနေနဲ့လည်းဌာနပြန်ရေးအပေါ်မှာအကြီးအကျယ်ဆိုရင်ချက်တချို့ရှိပါတယ်စကန်တွေကလူတွေစီကလည်းအကြီးအကျယ်စိုးရင်ချက်တွေကိုကြားခဲ့ရပါတယ်။ဘယ်အချိန်နည်းမျိုးပဲဖြစ်ဖြစ်မပြန်ကျင်ဘူးဆိုတဲ့လူလည်းရှိပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရတော့လာမယ့်နိုဝင်ဘာလ15ရက်နေ့မှာရိုဟင်ဂျာဒုက္ခသည်စကန်တွေကလူပေါင်း 9,000 ကျော်စပြီးဌာနပြန်ကြဖို့ရှိနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေကတော့နိုင်ငံသားဖြစ်ခွင့်အပါအဝင်တောင်းဆိုချက်တွေကိုမြန်မာဘက်ကမလိုက်ရောရင်ထာနေမပြန်ဘူးလို့လည်းပြောဆိုနေကြပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်နီမော်ကြီးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တာပေါ့ပြန်လည်စီစဉ်နေတဲ့အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကမနေ့ကနေပြည်တော်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာပြောကြားသွားပါတယ်။တဖက်နိုင်ငံကတရားမဝင်ဝင်လာတဲ့မွတ်စလင်တွေကိုကမန်တိုင်းသားဖြစ်မှတ်ပုံတင်ထုတ်ပေးနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ရှင်းလင်းသွားတာလည်းဖြစ်ပါတယ်။ VOA သတင်းတောက်အကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
။ကျောင်းနီမော်ကျွာကလူကြီး3000ကျော်ကိုအော်ဂူလာတွင်ကကမန်တိုင်းသားဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးရမှာတိုင်းသားမဟုတ်တဲ့သူတွေပါဝင်တယ်။ဘင်္ဂလီခေါ်တဖက်နိုင်ငံကတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေပါဝင်တယ်ဆိုပြီးတော့ကမန်တိုင်းသားပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတွေကကန့်ကွက်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြန်လည်စီးစစ်နေတဲ့အကြောင်းနဲ့မှတ်ပုံတင်ထုတ်ပေးထားသူတွေဟာနိုင်ငံသားအဖြစ်အရေးချင်းပြည်သူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့လုပ်ငန်းခွင်အတွင်းထိခိုက်မှုဆိုင်ရာအသိအမြင်ဘူတုဒ္ဒမျှဝေရေးအလို့ယုံဆွေးနွေးပွဲခိတ္တနားနေချိန်မှာပြည်တော်စုဝန်ကြီးဦးသိန်းစွေကသတင်းတောက်တွေကိုပြောဆိုသွားတာ
ပါကမန်အစ်စ်လာနော်ကမန်နဲ့ဒီကလေးရောနေသလားဒါလေးကတော့သူ့ရဲ့မျိုးစင်ဆက်ထောက်ထားတယ်ဟိုလိုက်ပုံမှာစီစစ်နေပါတယ်ဟိုတို့ကျန်တာကတော့ဘူးထုတ်ပေးတဲ့ဟာတွေကနိုင်ငံသားရေချင်းပြည်သူအားလုံးကိုထုတ်ပေးတာဖြစ်ပါတယ်လူမျိုးကိစ္စလေးတစ်ခုဒါအသေးစိတ်စစ်စစ်ဖို့လိုတဲ့အတွက်ဒုက္ခချင်းစီရဲ့เนาะထောက်ထားစာရစာတမ်းတွေအဲ့ဒါတွေကိုအသေးစိတ်ပြန်လည်လာနေတယ်ဥပဒေနဲ့ချင်းချင်းထိုးနေပါတယ
်ကြောက်နေမို့ကြေးရွာမှာနိုင်ငံသားမှတ်ပုံတင်ထုတ်ပေးတဲ့ကိစ္စဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေအတိုင်းဆောင်ရွက်တာမဟုတ်တဲ့အတွက်ဒီလိုရဟာနိုင်ငံတော်အချုပ်အခြာအာဏာကိုထိခိုက်စေတယ်ဆိုပြီးတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ပြည်တော်စုဝန်ကြီးဦးသိန်းစွေကတော့ထုတ်ပေးပြီးသားသူတွေနဲ့ပတ်သက်လို့အမှားယွင်းရှိတယ်ဆိုရင်တောင်သူတို့ဘက်ကပြန်လဲခုခံခြေပခွင့်ပေးရမယ်လို့ဆိုပါတယ
်ဥရင်းနဲ့အညီရတဲ့များတဲ့တဲ့နော်နိုင်ငံသားအစ်တန်အခုရရမယ်မရတဲ့များရဲ့လူတွေကိုမရတဲ့မှာမရတဲ့စီရပါဒါနဲ့ဌာနရဲ့ယက်တိချက်နိုင်ငံတော်ရဲ့ယက်တိချက်ပါပဲဒါဒါလည်းပဲဝန်လင်းမြန်သားသားဆောင်ရွက်မှာဖြစ်ပါတယ်ကနပြောတဲ့ထုတ်ပေးပြီးသားလူတွေဒီလိုမျိုးအမှားယွင်းရှိသွားရင်တော့မှသူတို့ရဲ့ထောက်ထားသူတို့ကပြန် defend လုပ်ဖို့ခွင့်ရေးပေးရမှာ။ကာကွယ်မှုခွင့်ကောင်ရှင်းလင်းမှုခွင့်ရေးပေးမှာ။ပြီးရင်ဒါဆုံးပြတ်တာကတော့ဥပဒေနဲ့ညီပဲဆုံးပြတ်တော့မှာဖြစ်ပါတယ်။ဒါကိုစိုးရိမ်ကြမရှိပါဘူးလို့လည်းပြောချင်ပါတယ
်။မှတ်ပုံတင်ထုတ်ပေးနေတဲ့ကိစ္စကိုပြန်လည်စီစစ်ဖို့နဲ့မှားယွင်းထုတ်ပေးတယ်ဆိုရင်ရုတ်သိမ်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကလည်းပြည်တော်စုဆိုရကိုတိုက်တွန်းထားပါတယ်။ပြည်တော်စုဝန်ကြီးဦးသိန်းစွေကရခိုင်ပြည်နယ်လွှတ်တော်အနေနဲ့ကန့်ကွက်ခွင့်ရှိတယ်လို့လည်းပြောဆိုပါတယ်။ တဦးချင်းစီနဲ့ပတ်သက်လို့အထောက်ထားခိုင်ခိုင်မာမာပြနိုင်ဖို့တော့အချိန်ယူရမယ်လို့ဆိုပါတယ
်ဝင်းနေတဲ့တာဝန်ယူပါတယ်ကိစ္စအလုံးကိုရှင်းလင်းပြီးတော့မှတဦးချင်းစီလိုက်သူ့ကိုဘာဖြစ်လို့ဒီဟာကိုပေးရတယ်သူ့ကိုဘာဖြစ်လို့ဒီဟာကိုနော်လုံးဥမာဟိုကမန်လို့ပေးရတယ်သူ့ကိုဘင်္ဂါလီလို့ပေးရတယ်စတဲ့ဟာကိုခိုင်မာဖို့လိုပါတယ်ဒါလေးကတော့အချိန်ယူရပါမယ်နည်းနည်းလေးကြည့်တော့တလားအဲ့လားတုန်းကလူက3,000ကျော်ရှိတဲ့အတွက်များတယ်လို့ပြောနေမှာ။ဒီဟာတော့သင်ပြန်မှုတဲ့တေချာမှုကိုပူဇော်ပေးတယ်ဒါလေးတော့နားလည်ပေးပါလို့ပြောချင်ပါတယ်
။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောက်နေမော်ကြေးရွာကိုရောက်လာပြီးတော့လူကြီးရေစုစုပေါင်း3,300ကျော်ကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ကြောက်နေမော်ကြေးရွာမှာရှိတဲ့စည်ရင်းအရအမှန်တကယ်ကမန်တိုင်းရင်းသားဥယျာဉ်300နီးပါးသာရှိတယ်ဆိုပြီးတော့ရန်ပြဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကလည်းကန့်ကွက်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်ကြောင်းနေမော်ကြေးဝါသားတူကတော့မပုံတင်ထုတ်ပေးတဲ့ကိစ္စမှာအစိုးရဘက်ကဥပဒေနဲ့အညီဆောင်ရွက်ပေးတယ်လို့ယူဆကြောင်း VOA ကိုပြောဆိုပါတယ်။သမရယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေးကဘင်္ဂလီတွေကိုကမန်တိုင်းရင်းသားတွေဆိုပြီးတော့နိုင်ငံသားစီစီရေးကပ်ပြားလှုပ်ပေးဖို့အစိုးရမှာ policy မရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
ကိုစီသူတင်ပြပို့ထားတာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြပြခြင်းမှာပဲ Asia Set 7 ဂျူရူကနေတိုင်းထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ်နောက်2နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်ခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်ပါကစ္စတန်ဥပဒေအရတည်ထောင်ပြစ်ပေးနိုင်တဲ့အစ္စလမ်ဘာသာပေါ်စော်ကားမှုဆွဲချက်နဲ့ခရီးယံမျိုးသမီးတူအပေါ်ပြစ်ဒဏ်ချမှတ်ထားတာကိုပါကစ္စတန်တရားရုံးချုပ်ကဒီနေ့မှပဲပယ်ဖျက်လိုက်ပါတယ်သူတို့ရကြတရားစီရင်ချက်ပေါ်အစ္စလမ်ဘာသာရေးဆွဲပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တယ်လို့အကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာပါတယ်ယမန်နိုင်ငံမှာ3နှစ်ကျော်ကြာတိုက်ခိုက်မှုတွေကိုငြင်းငြင်းချင်းချင်းနဲ့ရေရှည်အဖြစ်ရှာနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစက်ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထုကိုယ်စားရဲ့ဆွေရနိုင်ငံကငြင်းငြင်းဆွေးနွေးပွဲမှာအလုံးအပြစ်ခတ်ရစက်ပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စ်ကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပူယိုကလည်းကုလသမဂ္ဂထုကိုယ်စားရဲ့လုပ်ငန်းတွေကိုအားပေးဖို့နဲ့ငြင်းငြင်းဆွေးနွေးပွဲတွေကိုဦးတည်စေမယ်အပြစ်ခတ်ရစက်ကြီးညင်ညာကြဖို့လည်းညင်ညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။အမေရိကန်ပြည်အစိုးရပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့မှာပြီးခဲ့တဲ့စနေနေ့ကတနတ်သမားတူလက်ချက်နဲ့ဝတ်ပြုသူ12ဦးသေဆုံးခဲ့တဲ့ Tree of Life ကျူပီယာကြောင့်ကိုတမနာတော်မယ်လနီယန်နဲ့အတူတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့တမနာတော်နဲ့ထရန့် CEO ခီးစစ်တွေပြန်လည်စတင်လိုက်ပါတယ်တမနာနဲ့တမနာကတော်တို့မနေ့ကကျူပီယာကြောင့်ကိုတွားရောက်ရမှာတော့ကျူပါသာဝင်တမက်ဖြစ်သူ Jared Kushner နဲ့အတူလက်ထပ်ပြီးတဲ့နောက်ကျူပါသာကိုကူပြောင်းခဲ့တဲ့တမက်ဖြစ်သူ Ivanka Trump တို့လည်းလိုက်ပါသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိုင်းနဲ့ချီရဲ့ဒုက္ခသည်တွေကပထမတော့အဖြစ်ရှေ့လလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ရဲ့သဘောတူညီချက်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့တိုင်ပင်မှုလည်းမရှိတဲ့ကြောင်းနောက်နေရာပြင်းအစီအစဉ်ကိုအရင်စလိုတောင်းမို့အချိန်တန်ခင်မှာမစတင်တဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရစ်ချာမနေ့တုန်းကပြောဆိုလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။အခုထုတ်လွင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is